င်္ဂလာပါခင်ဗျာဒီနေ့ညပိုင်းဒဲလီလိုက်စီစဉ်ကနေပြီးတော့ကျေးဇူးပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာအင်းဒီချင်းတရုတ်နိုင်ငံရဲ့လက်ရှိမြန်မာနိုင်ငံရဲ့ညီညာရေးလုပ်ငန်းစဉ်ကိစ္စဖြစ်ပါတယ်တရုတ်နိုင်ငံမှာခြေစိုက်ကြတဲ့ဒီ KIO ကချင်းလူလတ်ရေးဖွဲ့ UWSC ဝါပီသွေးစီညီညီရေးအစရှိတဲ့ဒီလက်ရှိမှာစီရေးအားကောင်းတဲ့အဖွဲ့တွေပါတဲ့ဒီမြောက်ပိုင်းမဟာမိတ်တပ်ပေါင်းစုဖွဲ့ရဆိုလို့ရှိရင်အခုဒီပြီးသွားခဲ့တဲ့မကြာခင်ကပဲပြီးသွားခဲ့တဲ့21ရာစုပင်လုံညီညာရေးညီလာခံကာလမှာဒီမြမထိပ်သီးခေါင်းဆောင်တွေနဲ့တရားစီတွေ့ဆုံနိုင်ခဲ့ပါတယ်။မြောက်ပိုင်းဖွဲ့အခုလိုမျိုးနေပြီးတော့ထိရောက်လာအောင်လို့ညှိနှိုင်းဆောင်ရွက်ရမှာအင်ဒီဂျင်တရုတ်နိုင်ငံဟာတော်လီအခမ်းကဏ္ဍတရအနေနဲ့ပါဝင်လာတာတွေ့ရပါတယ်။ဒါကြောင့်မို့မြမညီငယ်ကြီးအတွက်တရုတ်နိုင်ငံဟာဘလောက်ထိဩဇာတက်ရောက်လာသလဲ။နောက်ညီငယ်ကြီးမှာပါဝင်နေကြတဲ့အဖွဲ့အစည်းတွေဘက်ကရောတရုတ်နိုင်ငံရဲ့ဩဇာတရုတ်နိုင်ငံရဲ့တည်ကြွကြပါဝင်မှုကိုဘလောက်ထိလိုလားလဲဆိုတာကိုကျွန်တော်တို့အခု Daily Life စီစဉ်မှာဆွေးနွေးသွားမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။သူကတော့ဥပမာဆိုပါသူကတော့ဒီလက်ရှိမြန်မာနိုင်ငံရေးလေးလာသူတူဖြစ်ပါတယ်။ဇာတ်ရေးဆရာတူလည်းဖြစ်ပါတယ်။အဲနောက်သူကတော့ကုနေထွန်းနိုင်မှာကုနေထွန်းနိုင်ကတော့ ISP ဒီမဟာပြောနဲ့မူဝါဒကြီးရလေးလာရေးဖွဲ့ကြီးရဲ့အဲဒုတိယညွှန်ကြားမှုလည်းဖြစ်တယ်လို့ပဲလက်ရှိမြန်မာ Quarterly Magazine ရဲ့အေဒီတာတူလည်းဖြစ်ပါတယ်ခင်ဗျာ။အဲ့တော့နှစ်ဦးစလုံးဟာလည်းပြီးခဲ့တဲ့21ရာစုပင်လုံညီညာရေးညီလာခံကိုတက်ရောက်လေးလာခဲ့ကြတဲ့သူလည်းဖြစ်ပါတယ်ခင်ဗျာ။ကျွန်တော်အရင်ဆုံးဥမ္မောင်စုဖိတ်ခေါ်ခြင်းပါလေခင်ဗျာဥမ္မောင်စုကြားပါလားခင်ဗျာ
ကြားပါတယ
်ဟုတ်ကဲ့ဥမ္မောင်စုကြီးကျွန်တော်ခုနကပြောသွားသလိုပါပဲတရုတ်နိုင်ငံကလက်ရှိအထူးဖြစ်ပေါ်နော်ဒီမြောက်ပိုင်းဖွဲ့နေပြီးတော့ရောက်လာအောင်လို့ဒီမြန်မာခေါင်းဆောင်နေနဲ့တွေ့ဆုံနိုင်အောင်လို့တော်လေးတဲကြွကြွဆောင်ရလာတွေ့ရတယ်ခင်ဗျာအဲ့တော့လက်ရှိမြန်မာညီညာရေးလုပ်ငန်းစဉ်ထဲမှာတရုတ်နိုင်ငံရဲ့အခုလိုဝင်ရောက်ပါလာမှုဟာအကောင်းဘက်ကိုသွားနိုင်လားဆွဲဘက်ကိုသွားနိုင်လားအရင်ဆုံးလေးသုံးသပ်ပြီးပါဦး
ကျွန်တော်ကျေရတော့အကောင့်ဘက်ကိုသွားနိုင်တယ်လို့ထင်ပါတယ်ကျွန်တော်တို့တရုတ်ကဒီ2012ခုနှစ်မြန်မာညီငယ်ရေးလုပ်ငန်းစဉ်စတဲ့အနေပြီးတော့တရုတ်ကိုယ်စားတက်ကိုလိတာစုဖြစ်စေလုပ်ခဲ့တာပါတကယ်တော့2015ခုနှစ်အောက်တိုဘာမှာ NCA ညီငယ်တမတ်ရှစ်ဖွဲ့ထိုးတဲ့အချိန်မှာမြောက်ပိုင်းအဖွဲ့တစ်ဖွဲ့မှမပါမလာပါဘူးအဲ့ဒီနောက်ပိုင်း2016ခုနှစ်မြောက်ပိုင်းမှာတရုတ်နဲ့စားချောင်းမှာတိုက်ပွဲတွေပြင်းပြန်ဖြစ်လာတဲ့အချိန်မှာအဲ့ဒီအနေနဲ့ဒီညီငယ်ရေးလုပ်ငန်းစဉ်မှာတက်တော့ကြကြပါလာတာတွေ့ရပါတယ်။ပါလာတဲ့အပြင်ကိုမြောက်ပိုင်းအဖွဲ့တွေကို NC2 ကိုတိုက်တွန်းလာတာတွေ့ရပါတယ်။အဲဒီမှာတော့စဉ်းစားစရာဖြစ်တာကဒီမြောက်ပိုင်းအဖွဲ့တွေက NCA နဲ့ပတ်သက်လို့အဲကြောင့်အငင်းပွားဖွယ်ရာပြဿနာတစ်ခုဖြစ်ပြင်းမစစ်ပြင်းဖို့လိုအပ်တယ်လို့ပြောနေတဲ့အချိန်မှာတရုတ်က NC ကိုပြောတာဟာ NCA မှန်ပြီးတော့မို့ NCA ဒီအစပြုချက်ဖြစ်ပြီဆိုတော့ကွဲဝီရာကွဲရမှုတွေတော့ရှိပါလိမ့်မယ်။ဒါမဲ့အဲ့ဒါလို့တိုက်တွန်းနေတဲ့အချိန်မှာပဲ2019နဲ့မှာ FNPCC ဆိုပြီးတော့မြန်မာ့ဖွဲ့ပေါ်လာတယ်။ဒီဖွဲ့ကလည်း NCA လမ်းကြောင်းတိုင်းမသွားဘူးလို့ပြောလိုက်တဲ့အခါမှာအစိုးရနဲ့ဒီမြန်မာ့ဖွဲ့တွေကမှဆက်သွယ်မှုကတဖြည်းပြတ်တောက်လာတယ်။အဲ့ဒီအချိန်မှာတရုတ်ကတွန်းတွန်းတက်တက်ပါဝင်မှုကပိုးပြီးတော့ပါဝင်ပတ်သက်လာတယ်လို့ထင်ပါတယ်။အဲ့ဒါဒုတိယကြိမ်ညီလာခံမှာလည်းပဲမြန်မာ့ဖွဲ့တွေကိုကျွန်တော်ညီလာခံရအောင်တိုက်တွန်းတွန်းပို့လာတယ်အခုတတိယအကြိမ်မှာလည်းတွန်းပို့လာတာတွေ့ရတယ်အဲဒါတရုတ်ကစစ်စစ်ညှိနှိုင်းမှုတွေလို့ပြောလို့ရတယ်ဒါပေမဲ့ဒုတိယအကြိမ်ပင်လုံညီလာခံမှာအကျိုးအမြတ်သိမ့်မရှိဘူးနဲ့တတိယအကြိမ်ပင်လုံညီလာခံပြီးမှတော့အဲကောင်းမွန်တဲ့အကျိုးဆက်တွေထွက်လာလိမ့်မယ်လို့ညွှန်လင်းရတဲ့အခြေအနေတွေတွေ့ရပါတယ်အဲ့တော့တရုတ်ကဒီလိုပါဝင်ပတ်သက်မှုဟာအများကြီးငြင်းရည်အတွက်သူ့ရဲ့စွမ်းဆောင်မှုတသက်တော့မဟုတ်ပါဘူးတရုတ်ကပါဝင်ပတ်သက်မှုဟာ OVOR လို့ခေါ်တဲ့ဒီကျွန်တော်တို့ဒီတရုတ်ကဒီစီဝါရီမြမကြီးဘာဘီဉာဏ်ဇာတ်ကိုဖြတ်တန်းတဲ့အခါမှာဒီရဲ့သူ့ OVO ကယူပန်းချက်တယ်ဘာဘီနေသက်တျှောက်ပြည်မြေအချမ်းရေးအတွက်သူ့ညွန်မလှုပ်ဆောင်ချက်လို့ကျွန်တော်တို့ယူဆပါတယ်။ဘာလဲဆိုရင်သူ့ရဲ့ယူမန်းချက်ကဘာဘီညီရဲ့လူလာချက်ကတော့လောလောဆယ်မှာအဝင်ကြွကြဖြစ်နေပါတယ်။ဒါပေမဲ့လက်တွေ့လှုပ်ဆောင်တဲ့နေရာမှာတော့အခက်အခဲနဲ့အကန့်အသတ်တွေတော့ရှိနေမှာတမ
န်။ဟုတ်ကဲ့ကျွန်တော်အဲ့ဒီကိစ္စကလည်းတချို့မေးကြပါလေခင်ဗျာ။ဥမုံစုပဲဆက်မေးကြပါလေ။တရုတ်နိုင်ငံကအခုလိုမျိုးတက်တက်ကြွကြွနဲ့ဘာပြောရောဒီတမရိုဘက်ကလည်းသူတို့ဖိအားပေးတယ်တွစ်ဆုံတယ်အစိုးရနဲ့လည်းတွစ်ဆုံတယ်မြောက်ပိုင်းမဟာမိတ်တွေကလည်းဇိုရီယာဖိအားပေးတယ်လို့ကျွန်တော်သိရပါခင်ဗျာ။ဒီအချိန်တွေကဘလောက်ထိတရုတ်နိုင်ငံကိုယ်နဲ့ကဒီဖွဲ့စည်းတွေပေါ်မှာဩဇာတက်ရောက်မှုဘလောက်ရှိနေလဲခင်ဗျာ။တကယ်ပဲညီမြမညီငယ်တွေအတွက်ထိရောက်ဖြစ်နိုင်ပါမလား။
ကဒီအဖွဲ့အစည်းကိုဩဇာတက်ရောက်တယ်ဆိုရင်ဘိုင်းကကျွန်တော်ပြောမယ်ဆိုရင်ကျွန်တော်မြောက်ပိုင်းကလက်နက်ငယ်ဖွဲ့ရင်းနဲ့ပြောရင်တော့မြောက်ပိုင်းလက်နက်ငယ်ဖွဲ့အားလုံးဒီကျွန်တော်ဟိုကချင်ပြည်နယ်ကနေပြီးတော့ဟိုကျွန်တော်မဲခေါင်မြစ်ထိပေါ့နော်တရုတ်နယ်စပ်တစ်လျှောက်လုံးမှာရှိနေတဲ့အတွက်ကြောင့်မလို့ဒီပြုတ်နယ်တွေကိုအသုံးပြုနေရတဲ့အဖွဲ့အစည်းတွေဖြစ်နေတဲ့အတွက်ကြောင့်မလို့တရုတ်နယ်ကျွန်တော်အနည်းငယ်ကပတ်သက်မှုရှိတယ်လို့ပြောလို့ရပါတယ် အဲကျွန်တော်ဗမာပြည်အစိုးရနဲ့တောင်းတော့ဖို့ပြောရင်လည်းဒီနေ့ရခိုင်ညဝိုင်းပြဿနာနဲ့ပတ်သက်ပြီးတော့နိုင်ငံတကာနဲ့ရင်ဆိုင်နေရတဲ့အခါမှာဥရောပမှာလူငယ်ကြီးကောင်စီမှာကျွန်တော်တို့ဒီဗီဒီယိုမဲအတဲ့ဥမှာရှိနေတာဟုတ်ဖြစ်တာဟုတ်အဲ့တော့ဒီနှစ်ခုစလုံးအတွက်တရုတ်ကတော့နှစ်ခုစလုံးကိုကင်ဆယ်လို့ရတဲ့အချက်လည်းတော့ရှိတယ်ဒါပေမဲ့တရုတ်ကဒီလိုကင်ဆယ်ဖြေရှင်းမှုဟာလည်းပဲဒီရောအစိုးရနဲ့တာဝန်တော်တွေဖြစ်ဖြစ်တိုင်းသာလက်နက်ကိုင်နေတွေဖြစ်ဖြစ်အကျိုးရှိတဲ့အခြေအနေဖြစ်မှာသာလျှင်အဝင်ကွန်ကြဖြစ်နေပဲလို့ကျွန်တော်တို့အဲ့လိုယူဆပါတယ
်ဟုတ်ကဲ့ခင်ဗျာဥပုံစုဒီလိုင်းပေါ်မှာခဏနေပြပေါ့ခင်ဗျာနောက်ထပ်ပင်နိုင်ဆွေးမြဲကုနေထွန်းနိုင်ကိုကျွန်တော်ညွှန်ပြပါတယ်ကုနေထွန်းနိုင်ကြားပါလားခင်ဗျာ
ကဲ
ကြားပါဟုတ်ကဲ့ခုနကကုနေဦးမောင်ဆိုဆွေးနွေးသွားတယ်ကုနေထွန်းနိုင်ကြားမိမှာပါသူကတော့လက်ရှိလက်တလောကာလမှာတော့တစုံတရာအကျိုးတော့ဖြစ်နိုင်တယ်ပေါ့နော်ကုနေထွန်းနိုင်ကတော့လက်ရှိတရုတ်နိုင်ငံဒီလောက်ထိတဲ့ဝင်ဝင်နဲ့နည်းနည်းလုပ်ငန်းစဉ်မှာပတ်သက်လာတာနဲ့ပတ်သက်ပြီးတော့အစိုးပြပေါ့ဘယ်လိုများသုံးသပ်မိပါလဲ
ဆိုတော့ကျွန်တော်တို့မြင်တာကတော့ဘာလို့ဒီတရုတ်ရဲ့အနေအထားကိုကျွန်တော်အချင်းချင်းပြောရင်တော့ကသူအစဉ်တစိုက်ကျွန်တော်တို့ကျင့်သုံးလာတဲ့ကျွဲထရက်ပေါ့နော်နှစ်ခွဆက်ဆံရေးပုံစံမျိုးကိုအများအတန်းဒီသုံးလာတယ်အခုလည်းအဲ့ဒီပုံစံအတိုင်းပဲသုံးတယ်လို့ပဲကျွန်တော်တို့ယူဆတယ်ဟိုတိတ်ကြီးမှတော့ဟိုပြုတ်နေတဲ့ဒီကုန်းတော်ပြုတ်ကြောင်းလဲမဲ့ပုံစံမျိုးတော့မရှိဘူးခုတော့ကဝါကြီးကွန်ဂျူတီပါတီနဲ့ဆက်ဆံရေးအစားဒီကဲနောက်ပိုင်းရောက်ပိုင်းဖွဲ့ပြီးဆက်ဆံရေးကိစ္စပေါ့နော်နောက်ဆုံးဒီအတွင်းပိုင်းမှာဆိုရင်လည်းဒါအစိုးရကိုဆက်ဆံတယ်လို့ပြောနောက်ဆုံးအစိုးရနဲ့ဆက်ဆံလို့မရအောင်ဆိုရင်ဒီဆက်ဆံခြင်းနဲ့လူကိုပါတီကြီးဆက်ဆံတယ်ဆိုတဲ့ပုံစံမျိုးတွေနဲ့သူပုံပေါ်ပြီးတော့မှဆက်ဆံလာတာရှိတယ်ပေါ့အဲ့တော့သူအခုရေးချိုင်းမှာလည်းသူဒီပုံစံအတိုင်းပဲပါလာတယ်အဲပို့ပြီးတော့မှသူပုံကြီးတက်တက်ကြွဖြစ်လာတယ်ဒီခေါက်ဆိုအရန်တည်လာတယ်ထူးတန်မှန်ဆိုတာနဲ့ဆင်လွတ်တယ်နောက်အဲလက်ရှိမှာဆိုရင်လည်းပင်လုံနေထားကြည့်တယ်လို့ပင်မညီလာခံကြီးကအဲအားရစရာမကောင်းမိမဲ့လို့ဒီဘေးရက်ဆွေးတွေ့ပွဲတွေကအကျိုးတန်းမှုရှိတယ်ဆိုတော့အဲအားရစရာရှိတယ်ဆိုတော့အတန်လေးလည်းထွက်လာတဲ့အခါကျတော့သူ့အမိနဲ့ပို့ပြီးတော့မှအားဆိုင်လောက်ဆောင်နေတယ်လို့မြင်ရတယ်ဒါပေမဲ့ဒီဟာကိုသူဘာကြောင့်လုပ်တယ်လဲပေါ့နော်ခုနဆရာဦးမောင်ဆိုပြောလာခဲ့မှလည်းပါပါတယ်ဟိုဒီရောင်းဝန်းကုလမ်းကြောင်းတစ်ခုတော့ဒီဘက်ကစီးပွားရေးဇင်းကြံကိစ္စပေါ့ကျွန်တော်ကတော့အဲ့ဒါတက်ဟိုနည်းနည်းလေးပို့ပြီးတော့မှတွေးကြည့်တယ်ဒီတကယ်တမ်းကဒီရောင်းဝန်းကုလမ်းကြောင်းတစ်ခုကိုစီးပွားရေးဇင်းကြံကိစ္စလို့ဆိုတာကဒီ spoiler ပေါ့ဒီဖြတ်မြင်းလုံးမဲ့လူမရှိဘူးလောလောဆယ်အနေထားအရကအစိုးရလုပ်မယ်ဆိုလည်းလုပ်လို့ရတယ်တက်စစ်တပ်ကလုပ်မယ်ဆိုလည်းလုပ်လို့ရတယ်တန်တာလက်နက်ကိုင်တွေဆိုတာလည်းကျူးကျူးမယ်လို့ပြောရတယ်ဟုတ်ရိုးရိုးရှင်းရှင်းနဲ့ပြောရတယ်ဆိုရင်ပြောမယ်ဆိုရင်တော့သူလက်ရှိလုပ်နေတဲ့ခြင်းတန်းကြီးကဘယ်လိုပဲဥတည်နေတယ်လဲဆိုတော့ဒီမှာကြီးတဲမှာရှိရဲ့အားစုတွေအားလုံးကိုသူကဩဇာလွှမ်းမှုရှိရယ်သူ့ကိုပြီးခေါ်ရမယ်ဆိုရယ်ပုံစံမျိုးကိုပဲတွားနေတယ်လို့ကျွန်တော်တော့မြင်တယ်ဒီပုံမှန်မျိုးဒီလိုပဲကျွန်တော်အစိုးအပြစ်ဘယ်လောက်ကြီးဖြစ်လာနိုင်လဲဆိုတော့ကြည့်စောင့်ကြည့်ရမှာပေါ့လေကျွန်တော်ဒီပိုင်းကတော့ဒီလောက်ပဲပြောချင်ပါတယ်ဗျာ
ကျွန်တော်အဲ့တန်တဲ့ပတ်သက်လို့တစ်စက်သေးမိချင်ပါတယ်ပြောမယ်ဆိုရင်မြန်မာအင်ဂျင်တရုတ်နိုင်ငံကအရင်စစ်စုကာလတစ်လျှောက်လုံးမှာနိုင်ငံတကာကသူ့ကိုပိတ်ဆို့ထားတဲ့ခါကျမှဆက်ဆံတာတရုတ်နိုင်ငံကပဲရှိတဲ့ခါကျတော့တော်လေးမှုခုခဲ့ရတယ်ဒါပေမဲ့အခုချိန်ဒီမှာလည်းပြောမယ်ဆိုရင်မြန်မာညီညာရေးမှာမြောက်ပိုင်းဖွဲ့တွေကအဓိကကြောက်လို့ဖြစ်လာတယ်ပြောမယ်ဆိုရင်တော့မြောက်ပိုင်းဖွဲ့တွေနဲ့ပတ်သက်လို့လည်းတရုတ်ကအင်ဂျင်နေစည်းချင်းကတ်နေတဲ့ခါကျတော့တော်လေးဩဇာတရားမဲ့သဘောလည်းရှိပါတယ်အဲ့တော့ဘာပဲပြောပြောသူ့မှာဒီအခြေအနေကိုကင်ပြီးတော့မြန်မာညီညာရေးလုပ်ငန်းမှာဝင်လာတယ်ဆိုတဲ့အခါကျမှတရုတ်နိုင်ငံပေါ်မြန်မာနိုင်ငံနေနဲ့ဆက်ပြီးတော့မှီခိုနေရမယ်မှီနေရမယ်အနေအထားမျိုးတွေရောဆက်ကြုံလာနိုင်ပါလား
ဆက်ဒီပြန်ရတယ်ကျွန်တော်တို့တမိုင်းကိုပြန်ကြည့်ဦးလေးဝင်လက်ထက်ပေါ့နော်ဦးလေးဝင်လက်ထက်ကတော့ကျွန်တော်တရုတ်ကိုဂရုစိုက်ပြီးဂရုထားပြီးသက်ဆိုင်တဲ့ပုံရှိတယ်ဒါပေမဲ့ဖြစ်ဆောင်ွက်အခြေအနေနောက်ပိုင်းကျတော့တရုတ်ပေါ်မှာလုံးလုံးမှီခိုအားထားသွားတယ်ဒါပေမဲ့အဲ့တော့အဲ့တတိယဆက်ဆံတဲ့အနေအထားမျိုးတွေရှိတယ်နောက်ဆုံးဒီ2020နောက်ပိုင်းကျူရင်ကြောင်းလဲဖြစ်စဉ်ကိုကျွန်တော်တို့ကပြန်ကြည့်မယ်ဆိုရင်တော့မဟုတ်ဘူးတရုတ်ကိုမိကိုအားထားနေရတဲ့ဒေတာနဲ့ရုံးထက်နိုင်အောင်ကြိုးစားတဲ့အစိတ်အပိုင်းတစ်ခုလည်းပါဝင်တယ်။ဆိုတော့အခုလက်ရှိအခြေအနေပါကြောင့်အဲ့ဒါနဲ့ပြောင်းပြန်ပြန်ဖြစ်သွားပြီးတော့မှဥပမာမြန်မာနိုင်ငံနဲ့ပတ်သက်နေတဲ့အာရုံစိုက်ကြတစ်ခုရှိတာကရခိုင်ကိစ္စကြီးကကျွန်တော်တို့ကအရင်ကြီးကြီးလာတဲ့ issue ဖြစ်ဖြစ်လာတယ်။ဒီမှာကုလသမဂ္ဂလည်းရင်းကောင်စီနဲ့ဒီလိုအနာအမတရုတ်ကလည်းပိုင်ချရတဲ့တရုတ်ကိုအဲ့ဒီပုံမှာလည်းအလိုနဲ့သွားပြီးတော့မှုစုများတာဖြစ်တဲ့အချိန်မှာပဲနောက်ကပြည်သူပြည်သားတခုဖြစ်တဲ့မြောက်ပိုင်းကြီးပေါ့ဒီမြောက်ပိုင်းကြီးတဲ့အရေးမှာလည်းတရုတ်ကိုပဲအဲတွားပြီးတော့မှတရုတ်ကလည်းဒါဟုတ်အချင်းကြီးဒီအချင်းမျိုးကိုသူကအဲလက်တွေ့တကျအောင်သူအတုံးချပြီးတော့မှဒါဝင်လာတဲ့တဘောပေါ့ဆိုတော့ဆက်ကြောင့်ဘယ်တော့ထိလုံးနိုင်မလဲဆိုတာကတော့အကောင်ရံချင်းတွေပေါ်မှာပဲကျွန်တော်တို့မူတည်တယ်ကျွန်တော်တို့ပြည်ရဲ့အတိုင်းအတိုင်းချင်းတွေပါမူတည်တော့အခုလောလောဆယ်ကတော့တရုတ်ကတော့တွန်းတယ်ဆိုတော့နောက်ဆုံးအဲကျွန်တော်တို့ပြောခဲ့စင်တော့ NCA ကိုလောက NCA ပြင်ပလမ်းကြောင်းတစ်ခုကိုစဉ်းစားနေရတာကနေအခုမြောက်ပိုင်းအဖွဲ့တွေက NCA အဲလမ်းကြောင်းလေးကိုလမ်းကြောင်းပေါ်မှာမြန်လေးတင်ကျင်တဲ့ဘောမျိုးလေးတွေပြောလာတွေ့ရတဲ့အခါကျတော့သူ့ရဲ့ဟာကဘလောက်ထိအဲတရုတ်ကဘလောက်ထိကြွမ်းမိုးနိုင်တယ်လဲဘလောက်ထိတွန်းအားပေးနိုင်တယ်လဲဒါပေမဲ့တေချာလာကတော့ ဒီရင်းမှာရှိနေတဲ့သူတွေကတိုင်းမှာလက်နက်ကြံတယ်သူတို့ကဒီရင်းမှာပဲရှိနေတဲ့သူတွေဖြစ်တဲ့အတွက်ကြောင့်ဒီရင်းနဲ့ပဲတက်ဆိုင်တဲ့သူတွေဖြစ်တဲ့အတွက်ကြောင့်ဒီရင်းကဒီကိုယ်တိုင်ကစိတ်လုံးနဲ့ရဖြစ်လာတာလည်းကိုပြီးတော့မှတယောက်ရှိရမယ်လို့ထင်တယ်တကယ်ရည်ရကြတာကျွန်တော်အစောပိုင်းကပြောတယ်လို့ပဲအစုဖွဲ့လိုက်အစုဖွဲ့တိုင်းကသူ့ပုံမှန်ဖြစ်နေနေတယ်သူ့ပုံမှန်အ ရှိနေတယ်နိုင်ငံရေးရဩဒါအနာမတက်ရောက်မှုရှိနေတယ်လို့ကျွန်တော်မြင်တယ်သူကလည်းဒီအချိန်မျိုးပဲသဘောကျတယ်ဒီအချိန်မျိုးပဲလိုချင်တယ်လို့ယူဆတယ်အဲ့ဒီအခြေအနေဒီအတိုင်းမျိုးသူဆက်ရှောက်နေလို့ကျွန်တော်မြင်ပါတယ
်ဒီလက်ရှိမြန်မာစစ်တပ်ပေါ်မြန်မာတပ်မတော်နဲ့ပတ်သက်လို့ရောသူနားချနိုင်မလို့ထင်ပါလားခင်ဗျဒီငြင်းငြင်းနဲ့ပတ်သက်လို့ပဲဖြစ်ဖြစ
်ကျွန်တော်အမြင်ပေါ့ကျွန်တော်တခြားကျွန်တော်ပြောလို့မရတဲ့အခန်းကဏ္ဍတွေရှိပါတယ်အဲ့ဒီအခန်းကဏ္ဍတွေနေထားရဆိုရင်တက်ဘော့ကလည်းတရုတ်ကိုအဲကျွန်တော်ထင်တယ်ဆက်ပြီးတော့မှဒီလိုတတိအနေထားနဲ့တော့ဆက်ဆံလိမ့်မယ်အဲ့ဒီအတွက်ကြောင့်မို့လို့အဲနားချနိုင်မလားဆိုတော့ကျွန်တော်တော့ရန်လို့ပြီးတော့မယုံကြည်နိုင်ပါဘူးဗျဟိုတရုတ်ကိုပြေဝနားချနိုင်မလားဆိုတဲ့ကိစ္စပေါ့နော်တရုတ်ကပဲအဲအစိုးရကိုပြေဝနားချနိုင်မလားတရုတ်ကတက်ဘော့ကိုပြေဝနားချနိုင်မလားဆိုတဲ့လေကိုရတဲ့ဆိုရင်တော့ကျွန်တော်အနေနဲ့အရန်တုံးပြည်ဒီဟာဖြစ်နိုင်လိမ့်မယ်လို့တော့ကျွန်တော်ယူဆပါတော့
ပြ။ဟုတ်ကဲ့ခင်ဗျာ။ကုမမောင်ဆိုးရကုနေထုံးနိုင်ကိုလီလိုက်ပေါ်မှာခဏနေပြောအောင်ခင်ဗျာ။ကျွန်တော်တို့ရှင်နေချိုးဖိတ်ခေါ်ချင်ပါတယ်။ကျွန်တော်ပြည်သူကိုလွန်းဆောင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ကိုလွန်းဆောင်ကလက်ရှိကချင်ငိမ့်ငိမ့်ရေးလှူရှားမှုကော်မတီမှာလည်းပါတယ်။လက်ရှိကချင်မှာဖြစ်နေတဲ့စစ်ပွဲတွေနဲ့ပတ်သက်လို့ငိမ့်ငိမ့်လှူရှားနေသူတူလည်းဖြစ်ပါတယ်ခင်ဗျာ။အဲ့တော့ကိုလွန်းဆောင်ကိုကျွန်တော်ကကိုလွန်းဆောင်အမည်မပြောခင်မေးမြန်းတာမလုပ်ခင်ကျွန်တော်ကိုလွန်းဆောင်အမည်အရင်ဆုံးမေးချင်ပါတယ်။တရုတ်နိုင်ငံကအခုလိုမျိုးမြောက်ပိုင်းကိစ္စတွေမှာအဲဂျာဝင်ညှိနှိုင်းလာတဲ့ကိစ္စနဲ့ပတ်သက်လို့ကုလွန်ဆောင်ဘယ်လိုများမြင်ပါလဲခင
်ဗျ။ဟုတ်ကဲ့ဒါကတော့တစ်သက်ကကျွန်တော်တို့ဒီတချင်တိုင်းဒါပြောက်အနေနဲ့ကျွန်တော်တို့ဒါလည်းလည်းမမကျွန်တော်ကြိုးစားပါတယ်။ဒီတရုတ်နိုင်ငံကနေကျွန်တော်တို့မြန်မာပြည်ငွေချမ်းရေးဒီဆောင်မဖြစ်စဉ်ပေါ်မှာတစ်သက်ချွတ်ချွတ်နဲ့ကျွန်တော်ပါဝင်တာဒါဖြစ်တင်တာကြာပြီလို့တောင်းမှာကျွန်တော်ပြင်မိပါတယ်။ဒါမှလည်းတစ်သက်ကပြောမှရှိရင်ဒါကအာဒီတနာအမှန်နဲ့ဖြစ်စေခြင်းတဲ့ဒီမေတ္တာတဘောစံတာနဲ့မဟုတ်ပဲနဲ့တစ်ခါခါချီအားပုံတတာနဲ့ရုပ်မြင်တယ်လို့ကျွန်တော်တို့အဲ့လိုမျိုးမြင်ပါတယ်။ဘာဖြစ်လဲလဲဆိုရင်ကျွန်တော်တို့ဒီဇွန်လ9ရက်နေ့မှာကျွန်တော်တို့ဒီအခုတရုတ်တနမတ်ဟောင်းလင်းရဲ့ကျွန်တော်တို့သူတို့ဒီရန်ကုန်စံယုံမှာကျွန်တော်တို့တွားပြေဆုံးတဲ့အချိန်မှာသူကကျွန်တော်တို့ဒီအချင်းချင်းတွေကို MCA ထိုးရမယ် MC ခင်ဗျားတို့အချင်းတွေ MCA ထိုးရမယ်ဆိုပြီးဒီ MCA ထိုးမှုပဲတိုက်တွန်းတဲ့ပုံစံတော်မျိုးကျွန်တော်တို့မြင်နေရတယ်ဆိုတော့တစ်ခါတည်းပြန်ကြည့်နေရှင်ကတော့ဒီတရုတ်နိုင်ငံရဲ့ကျွန်တော်တို့ဒီမြန်မာပြည်ရဲ့ငင်းချမ်းကြီးအခန်းကဏ္ဍမှာအင်မတန်အရေးကြီးတယ်လို့ကျွန်တော်တို့ဒါကျွန်တော်တို့လည်းမှတ်ယူပါတယ်ယုံလည်းယုံကြည်ပါတယ်ဒီတရုတ်နိုင်ငံရဲ့ဒီတစ်သက်တစ်သက်ပေါ်ဝင်တာကိုလည်းကျွန်တော်အများကြီးကျေးဇူးတင်တယ်ဒါမှလည်းအခုတရုတ်နိုင်ငံအနေနဲ့ကျွန်တော်တို့အခုသူ့ရဲ့ဒီမြန်မာပြည်ရဲ့အထူးသဖြင့်ကျွန်တော်တို့ကချင်ပြည်နယ်မှာစစ်ပွဲတွေဆက်တိုက်ဆက်မတော်ဘက်ကနေအင်တာနက်ထိုးစစ်မှုတွေဖြစ်နေတဲ့အခြေတော်တွင်မှာကျွန်တော်တို့ဒီစီးပွားရေးဆိုင်ရာကျွန်တော်တို့ investment တွေဒီစမှုဇုံမြစ်နာယူနေတဲ့အတော်တွင်မှာစမှုဇုံစီမံကိန်းဧက5000ကို data ခံတဲ့ရှင်းလင်းတန်တူမှုမရှိတဲ့နဲ့ဒီတရုတ်အစိုးရနဲ့ကျွန်တော်တို့ဒီမြန်မာပြည်အစိုးရနဲ့ MOU ထိုးတဲ့ကိစ္စတွေပြီးရင်ကျွန်တော်တို့ဒီကချင်ပြည်နယ်မြစ်နာမြို့မှာတရုတ်မြန်မာဆက်ဆံရေးရုံးတွေကိုကျွန်တော်တို့ data ခံခေါင်းဆောင်တွေနဲ့ဘာမှရှင်းလင်းမှုမရှိတဲ့နဲ့နေပြီးတော့ဘ ਹੁ အစိုးရနဲ့ပဲရှင်းလင်းပြီးမှတရုတ်ဒီမှာဆက်ဆံရေးနဲ့ဆက်ဆံရေးကျွန်တော်တို့ဒီရုံးပုံစံနဲ့ကျွန်တော်တို့ဖွင့်ခဲ့တာတွေပြီးရင်ကျွန်တော်တို့ဒီ data ခံတွေရဲ့လူခွင့်ရေးပြဿနာတွေကိုကျွန်တော်တို့တုံ့ပြန်မှုတွေစုံစမ်းကျွန်တော်တို့မရှိပဲနဲ့ကျွန်တော်တို့ဒီရှင်းပြရေးရကိုလည်းကျွန်တော်တို့ပြန်ကြည့်မယ်ဆိုရင်အထူးသဖြင့်ကျွန်တော်တို့ဒီတရုတ်နိုင်ငံနဲ့ဆက်ဆက်တဲ့နေဆက်ဆက်ဆက်တဲ့ပြည်အငားမှိုင်တွေမှာပဲရှင်းဖြစ်တဲ့အချိန်မှာပဲတရုတ်တမ်းရုံးတက်ကနေကြုံပြတုံ့ပြန်မှုရှိပေမဲ့ကျွန်တော်တို့တခြားကျွန်တော်တို့အခြားဒေတာတွေမှာကျွန်တော်တို့ GDP နဲ့ဒါမှမဟုတ်ဒေတာအနှံ့အပြားမှာသမတော်ဘက်ကနေထိုးစစ်ဆင်မှုတခြားတွေရှိလာတဲ့အချိန်မှာသူ့ဘက်ကနေကြုံပြတုံ့ပြန်မှုတွေမရှိတာတော့ကျွန်တော်တို့တော်တော်လေးဝမ်းမြောက်မိပါတယ်။ဒါကြောင့်ဒီကျွန်တော်တို့မြန်မာပြည်ရဲ့လက်ရှိရင်းချမ်းရေးပေါ်မှာမြန်မာတပ်မတော်ရဲ့အခန့်ကဏ္ဍဟာအင်မတန်မှအရေးပါပါတယ်။ဒါကြောင့်တရုတ်နိုင်ငံနဲ့ကျွန်တော်တို့ဒီမြန်မာပြည်ရဲ့ခုနဆရာတို့ဆွေးနွေးတဲ့လိုမျိုးကျွန်တော်တို့တရုတ်နိုင်ငံကတော့အတိုင်းအတာတစ်ခုအထိကျွန်တော်တို့မြန်မာတပ်မတော်ဘူးတော့လည်းကောင်းမြန်မာပြည်အစိုးရကိုတော့လည်းကောင်းတိုင်းဒါလက်နက်ကံတွေကောင်းတိုင်းဒါတစ်ခုအထိပြည်သက်ကနေတွန်းအားပေးနိုင်မလို့ကျွန်တော်တို့ယုံကြည်ပါတယ်ဒါကြောင့်မို့မြန်မာရင်းချမ်းရေးတည်ဆောက်မှုအပေါ်မှာတရုတ်ဒီအစိုးရအနေနဲ့ကျွန်တော်တို့လဲလဲနဲ့နဲ့ထားပြီးမှကျွန်တော်တို့ဒီဒေတာခံတိုင်းဒါပြည်သူတွေအားလုံးပူးပေါင်းပါဝင်နိုင်တဲ့အနေအထားတွေကိုလည်းဒီကျွန်တော်တို့အရေးကြီးတဲ့
တမတော်အစိုးရဒီတိုင်းကလည်းနဲ့ကံဒီချားထင်းမှာကျွန်တော်တို့ဒီအစိုးရအနေနဲ့တော့တော့တိုင်းအထိတမတော်အနေနဲ့တော့တော့တနင်္ဂနွေလုံးအပြည့်အခက်ရရှိဒီကိုကျင်းရတင်းကျေပြီးမှကျွန်တော်တို့ဒီမတရားအတင်းတွေကိုကျွန်တော်တို့ကတရားဝင်ထုတ်ပြန်ပြီးဒီအားလုံးပူပေါင်းပါဝင်နေတဲ့ရင်းချမ်းရေးအခြေအချင်းကိုပြင်းပြင်းထန်ထန်ထင်တဲ့အားလုံးကျွန်တော်တို့ပြင်းပြင်းထန်ထန်ပေါ့နော်ဒေသနာအမှန်နဲ့အားလုံး inclusive ဖြစ်နိုင်အောင်ကျွန်တော်တို့ဖန်တီးပေးနိုင်ကြတော့ပူပြီးမှတင့်တော်မလို့ကျွန်တော်တို့အဲ့လိုမျိုးမြင်မိပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်ဟိုဟာလေးကိုမောင်ဆိုးကိုရင်ဆုံးမေးချင်ပါတယ်ခုနကမြောက်ပိုင်းအဖွဲ့အင်းနဲ့ပတ်သက်လို့ပါပဲမြောက်ပိုင်းအဖွဲ့တွေကိုတရုတ်ကနေပြီးတော့ဒဇွန်တရာဖိအားပေးပြီးတော့ NCA လက်မှတ်ထိုးခိုင်းတယ်နောက်တစ်ခုကမြန်မာနိုင်ငံထဲမှာသူတို့နေပြီးတော့မှမြေလကန်တက်တုံးကလည်းဇင်းစာရှင်းလင်းပွဲလုပ်မယ်ဆိုတော့တရုတ်ဘက်ကနေပြီးတော့မလုပ်ဖို့တားတယ်လို့လည်းသိရတယ်ကျွန်တော်တို့ကသတင်းကြားတာပေါ့နော်အတီးပြုတ်ချက်တော့လုပ်လို့တော့မရပါဘူးနောက်တစ်ခုကလက်ရှိမြောက်ပိုင်းဖွဲ့တွေလာတဲ့ချိန်မှာလုံခြုံရေးဟာစသူတို့ခေါ်လာတဲ့ချိန်မှာတရုတ်နိုင်ငံတာဝန်ယူပြီးတော့ခေါ်လာတယ်လို့သိရပါတယ်ခင်ဗျမြောက်ပိုင်းဖွဲ့တွေနဲ့ပတ်သက်လို့တရုတ်ဩဇာဘယ်လိုများရှိပါလဲခင်ဗျဟယ်လိုကိုမောင်စုကြပါလားဟယ်လို
ဟယ်လို
ဟုတ်ကဲ့ကိုမောင်စုကြပါလားခင်ဗျ
ကြားလားမသိ
ဟုတ်ကဲ့ကြားပါပြီကြားပါပြ
ီကြားပါလေ
ဟောခုနကကျွန်တော်မေးတဲ့မိကုံးလေးတစ်ချက်ပြပြပါဦးခင်ဗျမြောက်ပိုင်းဖွဲ့တွေနဲ့ပတ်သက်လို့တရုတ်ရဲ့ဩဇာဘယ်လောက်များတိုင်းကြရှိပါလဲ
မြောက်ပိုင်းဖွဲ့တွေနဲ့ပတ်သက်လို့တရုတ်ဩဇာဆိုတာနဲ့ဆိုတာတဲ့မြောက်ပိုင်းဖွဲ့တွေနဲ့မြောက်ပိုင်းဖွဲ့များသည်ညစတဲ့ကျုံးနေစတဲ့တခြားမှာရှိပြီးတော့ဒီလိုကဆက်ဆံရေးတွေရှိတဲ့အတွက်တရုတ်နဲ့ကင်းလို့မရဘူးလို့ပြောရမှန်ပါတယ်ခင်ဗျအဲ့လိုအနေထားအောက်မှာဒီငောက်ပိုင်းဖွဲ့ကငင်းငင်းလုပ်ငန်းစီကိုတွန်းလာတယ် NGO ကိုတွန်းလာတယ်ဆိုတာနဲ့ပတ်သက်ပြီးတော့ငောက်ပိုင်းဖွဲ့ကြီးရဲ့တုံ့ပြန်မှုကလည်းပဲတရုတ်ပြောတဲ့ခေါင်းငိမ့်ရဲ့အဆင့်မှတော့မရှိပါဘူးအဆိုလိုတာကတော့ NGO နဲ့ပတ်သက်လို့ဝါရဲ့တုံ့ပြန်မှု SSB ရဲ့တုံ့ပြန်မှုဆိုတော့တရင်းတွေမှာကျွန်တော်တွေ့ရပါမှာပြန်ရဲ့တုံ့ပြန်မှုအစကအဖွဲ့ပေါင်းလို့အသီးသီးရဲ့တုံ့ပြန်မှုတွေတွေ့ရမှာပါအဲ့တော့ကျွန်တော်တို့ကကျွန်တော်တို့ကဝဲကမ်ကျိုးစိုးတာတခုကတော့တရုတ်အနေနဲ့ဤသူ့နယ်စပ်ချောက်မှာစစ်ပွဲတွေမဖြစ်စေခြင်းနဲ့အတွက်ကြောင့်မလို့ပြည်ရင်အေးရစေခြင်းနဲ့အတွက်ကြောင့်မလို့သူ့ရဲ့ OVO ကအကျိုးစီးပွားအတွက်ပဲဖြစ်စေနော်ပြည်ရင်စေခြင်းနဲ့အတွက်မျိုးငင်းငင်းကိုတုံးဖို့တုံးဖြစ်စေခြင်းနဲ့ဆိုရင်ဘာဒီအခြေအနေကိုမှန်မှန်ကန်ကန်လေးသုံးသပ်ပြီးတော့တကယ်ရှိတဲ့ဒီနောက်ပိုင်းအဖွဲ့တွေလက်ခံနေတဲ့အခြေအနေတမန်တော်ကသူကလက်ခံနေတဲ့အခြေအနေတခုကိုဖန်တီးပြဖို့လိုအပ်မယ်လို့ထင်ပါတယ်။ဟိုတစ်ဖက်သက်တွန်းပို့လာတစ်ဖက်သက်ဖိအားပေးတယ်ဆိုတာမျိုးကတော့ကျွန်တော်အမြင်ကတော့ပြဿနာကိုဖြစ်ရှင်းနိုင်နိုင်မယ်လို့မထင်ပါဘူးခင်ဗျ။ဟု
တ်ကဲ့ကျေးဇူးပါခင်ဗျ။ကျွန်တော်တို့အချိန်နောက်တစ်လက်ဒီလိုင်းပေါ်ရောက်နေလို့ပါ။ဦးတမ်းမောင်ဦးတမ်းမောင်ဆွေးနွေးလို့ရပါတယ်။မင်းများကြီးမင်းများလို့ရပါတယ်။ဦးမောင်မောင်ဆွေးနွေးလို့ရတယ်။ဦးမောင်မောင်ဆွေးနွေးထုံးနိုင်ချေ။ဟုတ်ကဲ့
။ဟုတ်ကဲ့ကွန်။ဒီဝါလဲဆိုတာကအခုတိုင်းစားတော့ဟုတ်ပါတယ်တကယ်ဝါအောင်ကအုတ်ချုံနေတာဒီဝါပြည်နယ်ထဲမှာတရုတ်ရဲ့အရာရှိတွေနောက်ဝါပြည်နယ်မှာရှိတဲ့စီးပြားတရုတ်ပြည်ထဲမှာသူတို့ဗန်းမီမှာဆက်ရပါတယ်ကုမ္ပဏီတွေပါတယ်ဝါဆိုတာတိုင်းစားပါလူနည်းစုပါဆိုတာလူနည်းစုကသူကအကြောင်းခံနေတာနောက်တစ်ခုကကျွန်တော်ဒီရှမ်းဒီတချီဘက်မှာလည်းဟာလာကျွန်တော်တို့ကို2000ပေါင်ဝင်ကျင်ပါလေတချိန်နဲ့ဒီမိုင်းဆက်ကြမှာ SSC နေမျိုးကိုတိုက်ထုတ်ပြီးတော့ဝါဆိုရဖို့ချက်ခဲ့အဲ့မှာလက်ရှိသူတို့ကဝါဆိုတာပြောတာလက်ရှိအပေါ်တရုတ်တွေပါဟိုတနေ့လည်းနေပြီးတော့လာတော့တဲ့မိတ်ဆွေကဟာလာတရုတ်စကားပြောတော့လာဝါစကားပြောတော့ဆိုအကုန်လုံးလည်းကြားပါတယ်နောက်တစ်ခုကဒီတချိန်နားမှာရှိတဲ့ရှမ်းကိုညတိုက်ထုတ်တယ်အခုဟာလာကျွန်တော်ရခိုင်ပြည်နယ်မှာရှိတဲ့ဟာလာဟိုလူညကောဘန်ဂါလီကောဘာဒါသူတို့အကောင်လို့ရှင်းနေပြီတော့သူတို့ဖယ်လိုက်တယ်သူတို့ကအဲ့ဒါကိုပြီးဟလာ UN မှာဟလာကျွန်တော်ဒီကုလသမဂ္ဂမှာသူတို့ကဗီရိုအာနာသုံးတယ်ဒါကြောင့်ဒီတရုတ်ဒီပအဝင်နေဇက်ဒီမှာတရုတ်ဟိုအာကိုပြီးတိုးတက်လာဆိုတာနိုင်ငံမတွေ့သေးပါဘူးကျွန်တော်လာဦးရှိမယ်ဟလာဟိုဒီနေရာနေဇက်လည်းရှိတယ်ဒီပတ်လည်းရှိတယ်မတိုးတက်ပါဘူးသူ့ရဲ့ level ကြီးအုပ်ချုပ်မှုပါလို့ဟုတ်ကဲ့ကောဒီလောက်ပါပဲ
ဟုတ်ကဲ့ဦးတက်မုံကျေးဇူးပါခင်ဗျဒါကတော့သောရှင်တယောက်ရဲ့အမြင်ဖြစ်ပါတယ်ခင်ဗျကျွန်တော်ကိုနေထွန်းနိုင်ကိုပဲဒီတယောက်နဲ့ပတ်သက်လို့တခုလေးမေးချင်ပါတယ်ခင်ဗျလက်ရှိမြန်မာနိုင်ငံခုနကကိုနေထွန်းနိုင်ပြောသွားတဲ့အထက်မှာနိုင်ငံရေးရပါတစုံတရာဩဇာရှိလာနိုင်တယ်ဆိုတဲ့သဘောပြောသွားတယ်တွေ့ပါတယ်ခင်ဗျအဲ့တော့လက်ရှိ energy အစိုးရရဲ့တရုတ်နိုင်ငံနဲ့ပတ်သက်လို့ဆက်ဆက်မှုနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်ချင်ပါလဲ
ဆက်ဒီအားလုံးပြည်ရဲ့ကာလဟိုဖြစ်စဉ်တွေကိုကျွန်တော်ပြန်ကြည့်ရင်က
တွေ့နိုင်တယ်နောက်တစ်ခုကနိုင်ငံတော်အစိုးရရဲ့ဒီတွားနေတဲ့ခီးတွေဒီအစိုးရအညာရှိတွေတွားနေတဲ့ခီးတွေကြီးလိုက်ရင်ဒီတရုတ်နဲ့တော်တော်ကြီးကအထက်ဆုံးဒီနိုင်ငံတကာမျက်နှာစာမှာရင်ဆိုင်မှုဆိုရင်တော့ဒါကြီးအရေးကြီးတဲ့ပတ်သက်လို့ပေါ့နော်ဒါကကျုပ်ကိုရပါအနေနဲ့ငြိမ်းချမ်းတည်ဆင်းအောင်ထပ်ပါလာတော့ဒီကျမကျွန်တော်တို့နည်းနည်းလေးတတိပြုတင်လာတော့နိုင်ငံရဲ့အချုပ်အခြာအာဏာပေါ့နော်ကျွန်တော်တို့အများအားဖြင့်ပြောလို့ရှိတဲ့ကိစ္စပါပဲဆိုတော့ဥပမာအတင်းကျွန်တော်တို့ကဒီ JMC ကိုအထက်ကပြီးတိုက်ခတ်မှုရဲ့စတူအဆောင်ကြီးကော်မတီပေါ့အဲ့ဒီမှာဆိုရင်ကျွန်တော်တို့ကဒီနိုင်ငံသားတွေအဲပေါင်းတတ်တတ်မှုကိုဒါတက်မဘက်ကလည်းသဘောမကျဘူးကျန်တဲ့လူတွေကသဘောမကျတဲ့သူတွေရှိတယ်ပေါ့နော်အဲဒါပေမဲ့တိတ်တော့ကကြတော့ထုံးတဲ့တိုင်းသူကထုံးတဲ့တိုင်းနေပြီးတော့ကျွန်တော်တို့ဝန်းလာတယ်အဲဒီရောက်ပိုင်းဖွဲ့တွေကသူနေရင်လည်းပဲသူဖြစ်နေတယ်နောက်ဆုံးဖိတ်စာအစားသူကသိပို့လာမျိုးပေါ့နော်ဆိုတော့ရောက်လာတယ်ဆွေးနွေးကြတယ်အဲ့ဒီပါလေကျွန်တော်တို့ဘာဆုံးရှုံးတာကျွန်တော်တတိယလဲဆိုတော့မီဒီယာတွေသူဟိုပြင်ပြလိုက်တာတွေတမ်းပြလိုက်တာတွေရှိတယ်ဒါမီဒီယာတစ်ခုဆုံးရှုံးသွားတယ်ဆိုတာတစ်ခုကျွန်တော်တို့ကြည့်လိုက်ရအောင်နောက်တစ်ခုကဘယ်သူနဲ့တွေ့မှာလဲအဲဒီနဲ့တွေ့မှာလဲဒီကိုယ်စလဲတွေပေါ့အမြောက်ပိုင်းကိုယ်စလဲတွေဘယ်သူနဲ့တွေ့မှာလဲဘာလို့မှာလဲအကုန်လုံးကိုသူတို့ကသိချင်နေတယ်အဲတင်းအချက်လက်တွေလည်းသူတို့ကပဲကန်ဆွဲထားတယ်ပေါ့နော်ဒီဟာကအဲကျွန်တော်တို့ဒီရှိဆက်သွားမယ်ဆိုရင်ဒါတွေကအရင်တည်းကပြောနေကြစားတယ်တင်လာတယ်ဥပမာမြောက်ပိုင်းအဖွဲ့ရင်းနဲ့ဆိုရင်မီဒီယာနဲ့ကောင်းကောင်းသူတို့တွေ့နိုင်တဲ့အနေအထားမျိုးမရှိခဲ့ဘူးအဲတရင်းဆိုင်ရှင်လွဲတွေလည်းသူတို့မလုံနိုင်ခဲ့ဘူးလုံမယ်ဆိုရင်မလုံနိုင်ခဲ့တာပေါ့နော်အဲဒီအနေအထားလေးတွေကျွန်တော်တွေ့ရတယ်ဒါနေပြီးတော့ဥပမာဟိုတယ်ဆိုလဲဒီဟိုဘာသာဟိုတယ်ဒီတရုတ်ရဲ့ဟိုပိုင်းနယ်လေးတစ်ခုလို့တော့ဖြစ်သွားတဲ့အနေအထားမျိုးလောက်ရှိတယ်ဒါတွေကကျွန်တော်တစ်ခါတစ်ခါပြန်ကြည့်ရင်တချို့ချာအနာနဲ့တွားပြီးတက်ဆိုင်နေတယ်ပေါ့နော်ဆိုတော့ဒါမျိုးလေးကျွန်တော်တို့သတိထားဖို့လိုလိမ့်မယ်တကူကတော့ကျွန်တော်တို့တိတက်မှုရှိတာအဲတိတက်မှုကိုဆောင်ကျင်းနိုင်ရင်တော့ကောင်းတယ်ဒါဆိုတစ်ခါမှလည်းအဲ့ဒီတိတက်မှုကကျွန်တော်တို့အကျိုးချအာဏာနဲ့လဲရမယ်ဆိုရင်တော့ဒါကျွန်တော်တို့အတွက်စိတ်ညစ်ကောင်းတဲ့ကိစ္စဖြစ်လို့ပဲကျွန်တော်မြင်ပါတယ်ဟုတ်ကဲ့
ခင်ဗျာကျွန်တော်တို့ဓာတ်ရိုက်လီလိုက်စီစဉ်ချင်းလဲစစ်တော်လို့ပါအဓိကပေါင်းဆွနေပြီးတယ်ဥမမောင်စိုးဦးနေထွန်းနိုင်နဲ့တော်ရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဓာတ်ရိုက်လီလိုက်စီစဉ်ကျွန်တော်တို့ဒီမှာပဲကျေနပ်ကြပြပါခင်ဗျာအားလုံးကိုကျေးဇူးတင်ပါတယ်